အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးမတရားဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တိုက်တွန်းကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဘူနိုင်းနဲ့တနင်္လာနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံပြီးထုတ်ပြန်တဲ့နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ net press ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။နိုင်ငံကြီးဝန်ကြီးတွေဟာနိုင်ငံဆက်ဆံရေးနဲ့မြန်မာအရေးအပါဝင်ဒေသရင်းအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီး American နဲ့ထိုင်းတို့ရဲ့စံတန်ဖိုးတွေဖြစ်တဲ့လူခွင့်ရေးဆိုင်ရာထောက်ပံ့ပေးဖို့နဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးကမ္ဘာကာယရောဂါဒဏ်ကပြန်လည်ထူထောင်ရေးတိုးမြှင့်လှုပ်ဆောင်မှုအပါအဝင်နိုင်ငံမဟာမိတ်ဖြစ်တည်မှုသဘောတူညီချက်ပါဂရုကဝတ်တွေနဲ့အညီဆောင်ရွက်ဖို့အတွက်ထက်လောင်းဂရုပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်ဖြစ်ပွားနေတဲ့ပြဿနာအတွက်စိုးရိမ်စိတ်ပူကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တဲ့အပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ထိုင်းနဲ့နိုင်ငံအတူတကွလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာဖြည့်ဆင်းမှုလိုအပ်နေတဲ့ချင်းချောက်မှုတွေကိုကမ္ဘာတစ်လောကတက်ကြွစွာပါဝင်ဖြည့်ဆင်းလာဖို့နဲ့ရေရှည်တည်တတ်မဲ့စီးပွားရေးဖွံ့ဖြိုးမှုတွေလုပ်ဖို့အတွက်ပါဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။